ဂျပန်အစိုးရနဲ့မြန်မာနိုင်ငံမှာနှောက်တက်လာမယ် NLD ဦးဆောင်တဲ့အစိုးရတစ်ကြားနိုင်ငံရင်းနှီးချစ်ကြည်မှုတွေခိုင်မာတဲ့စီးပွားရေးဆောင်ရွက်မှုတွေနဲ့လူမှုရေးပညာရေးအကူအညီတွေပို့ပြီးတော့မှဆက်သွယ်လှုပ်ကင်လာဖို့ကိုဂျပန်လူမျိုးတွေနဲ့ဂျပန်ရောက်မြန်မာတွေကြားမျှော်လင့်ချက်တွေရှိနေပါတယ်။ဂျပန်ဝန်ကြီးချုပ်ကရွေးကောက်ပွဲအနိုင်ရပါတီကောင်းဆောင်တော်အဆန်းစုကြည်ကိုဂုဏ်ပြုလွှာနဲ့အတူဂျပန်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်လိုက်မှုဟာဂျပန်အစိုးရဘက်ကနောက်တက်လာမယ့်အစိုးရသစ်ပေါ်ရင်းရင်းနှီးနှီးလက်ကမ်းကြိုဆိုလိုက်တာဖြစ်တယ်လို့သုံးသပ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါမယ်။
ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရတစ်တရက်ဖွဲ့စည်းနိုင်ခွင့်ရတဲ့အထိထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရလိုက်တဲ့အတိုက်ခံပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာနိုင်ငံဆိုင်ရာအမျိုးသားပြည်လဲတင်မြဲရေးဂျပန်အထူးကိုယ်စားလှယ်ယိုဟီအီဆာဆာကာဝါကနေတဆင့် NLD ကိုသတင်းစကားပါလိုက်ပါတယ်။ဒါ့အပြင်နောင်တက်လာမဲ့အစိုးရတစ်ကိုအဓိကအခန်းကဏ္ဍကနေဥဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုအရင်ဦးဆုံးလာရောက်လည်ပတ်ဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဖိတ်ကြားလိုက်တဲ့အကြောင်းဂျပန်နိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဂျပန်အစိုးရရဲ့ဖိတ်ခေါ်မှုကိုလက်ခံပြီးတော့တွားရောက်မယ်မတွားရောက်ဘူးဆိုတာကိုတော့ NLD ဘက်ကတရားဝေထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူဥညံဝင်းဂျပန်ကိုလာမဲ့သတင်းပတ်မှာတွားရောက်ဖို့ရှိနေလို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှုစီစဉ်နေကြပါတယ်အခုလိုမျိုးဂျပန်အစိုးရရဲ့နောက်တက်လာမယ့်အစိုးရတဲ့အပေါ်အရင်ဆုံးလက်ကမ်းကြိုဆိုလိုက်တဲ့အပေါ်ဂျပန်မြန်မာအရေးလေလာသူဂျပန်လူမျိုးသတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘေကအခုလိုသုံးသပ်ပါတယ
်ဆရာဆိုရခီကတိကဂျပန်အစိုးရဂျပန်နိုင်ငံရဲ့ဝန်ကြီးဌာနဟာ NLD နဲ့တရားဖက်တွေရှိခဲ့တဲ့ထင်ပါလေဆရာဆိုရကတော့ကြားကြားရှိပါမဟုတ်ဘူးတော့လေဂျပန်အစိုးရကမြင်နေတယ်ထင်ပါရဲ့တော့သူဦးဆောင်တဲ့ NLD ကနိုင်သွားတယ်ဆိုတာကိုဂျပန်အစိုးရအနေနဲ့တော့ကြိုးစုံနေတယ်လို့ထင်ရပါတယ်အေးဒီနောက်ပိုင်းအစိုးရအနာရမယ်NLD နဲ့ဒီတဲ့ပေါ်ကငိုင်းမြင်းမြင်းနဲ့ဆက်သွယ်ဖို့ဂျပန်အစိုးရအနေနဲ့ကြာရွေးနေလေထင်ပါလေ။ဒါကြောင့်ဦးညောင်ဝင်းကိုလည်းဖိတ်တယ်၊လို့စုကိုလည်းဖိတ်တယ်ဆိုတာကျွန်တော်အဲ့လိုပဲထင်ပါလေခင်ဗျ
။ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့မင်္ဂလာဒိုးအဖွဲ့ကဦးမျိုးတန်ကလည်းဂျပန်အစိုးရအနေနဲ့စီးပွားရေးကိုပဲအဓိကဦးစားပေးဆောင်ရွက်လေးရှိပေမဲ့လို့ဒီမိုကရေစီအစိုးရအသစ်တက်လာချိန်မှာတော့ဂျပန်အစိုးရဘက်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်ဒီမှာလူမှုရေးပညာရေးကျန်းမာရေးစတဲ့ကူညီမှုတွေကိုပိုတိုးလှုပ်ဆောင်လာနိုင်မယ်လို့ယူဆပါတယ
်ဂျပန်အစိုးရရဲ့ဟိုမူဝါဒကတော့သူကတော့စီးပွားရေးကိုအဓိကထားပြီးတော့ဦးစားပေးတာများပါတယ်အရင်ကလည်းဟိုကျွန်တော်တို့ဒီဒီမိုကရေစီတိုက်ပွဲတွေလုပ်နေတဲ့အချိန်မှာလည်းသူစီးပွားရေးကိုပဲအဓိကထားပြီးတော့ ODA တို့ဘာလို့ကန့်ကွက်ကြတာသူပေးခဲ့တာပဲလေအရင်စစ်အစိုးရဆက်တက်ပါလေအခုကတော့သူကတော့စုဒီမိုကရေစီဆိုတာတက်လာတဲ့အခါမှာသူကလူအမှုကိုမြေမြေရယူခြင်းနဲ့အတွက်စီးပွားရေးကိုလည်းပြပါပြပါသူသူများလည်းဥအောင်ဝင်လုပ်ခြင်းနဲ့ရည်ရွယ်ချက်တွေကမှဒါသာရှိနေဖို့ရပါတယ်ဂျပန်ကတော့ဒီအကြီးတဲ့ကိုစာဝန်များပါကောင်းသူကတော့လုပ်မှာပဲလေငွေရောငွေကြေးရောပညာရှင်ပိုင်းရောအကုန်လုံးဟိုသူကဝင်မှာပဲ
မြန်မာရေးလေးလာသူဂျပန်သတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘဲကပြည်သူလူထုထောက်ခံမဲ့အပြည့်နဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲအပြတ်အသက်အနိုင်ရမှုအပေါ်မှာဝမ်းသာကြိုးဆိုပေမဲ့လို့အုပ်ချုပ်ရေးအာဏာအကူပြောင်းကာလစစ်တပ်ရဲ့ရည်တည်မှုအနေအထားပေါ်ဆိုရင်ပူပန်မှုရှိပါတယ်လို့ပြောပါတယ
်ဒီတစ်ခါတော့60ခုနှစ်ရဲ့ခေါင်းဝဲတော့ငါလောက်တော့မဟုတ်ဘူးတော့သူတို့ပြောနေပေမဲ့တကယ်တကယ်ပါတယ်ဖြစ်မယ်ဆိုတာကိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်တဲ့အပိုင်းတွေရှိပါတယ်ဒါကကြိုးကြိုးမိုးမိုးနဲ့အဲဒီ transition လို့ energy အစိုးရကိုဒီအာဏာဆွဲရနိုင်ဖို့ဆိုတာကျွန်တော်တို့အနေနဲ့မျှော်လင့်နေတာပါခင်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တူဖြစ်တဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဥညံဝင်ဂျပန်နိုင်ငံကိုရောက်ရှိလာချိန်မှာဂျပန်အစိုးရပိုင်တာဝန်ရှိသူတွေလွှတ်တော်တာဝန်ရှိတဲ့သူတွေနဲ့နိုင်ငံရေးပါတီတွေကိုတွေ့ဆုံနိုင်ဖွယ်ရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းဂျပန်နိုင်ငံတိုကျိုမြို့မှာလာမယ့်တနင်္ဂနွေနေ့မှာစုပေါင်းတွေ့ဆုံကြဖို့အစီအစဉ်ရှိတယ်လို့သိရပါတယ်ရှင်